အခုရပိုင်းတွေအတွင်းမှာအရွယ်မရောက်သေးတဲ့မိန်းကလေးငယ်တွေအာရမပြုကျင့်ခံရတဲ့တည်င်းတွေစက်တိုက်ဆိုသလိုကြားလာနေရတဲ့အတွက်ကလေးငယ်တွေအထူးသဖြင့်မိန်းကလေးငယ်တွေလုံခြုံစိတ်ချရတဲ့လူအတိုင်းဝိုင်းမှာကြီးပြင်းနိုင်ရေးကစိုးရိမ်စရာဖြစ်လာနေပါတယ်။ပြီးခဲ့တဲ့လကဖြစ်ပွားခဲ့တဲ့ရန်ကုန်တကုံမြို့တိမြောက်ပိုင်းကတဲခိုကန်းတစ်ခုမှာအသက်မပြည့်သေးတဲ့မိန်းကလေးငယ်တဦးကိုလူတဦးကအာရမပြုကျင့်ခဲ့တဲ့ကိစ္စအပါအဝင်ရခိုင်ပြည်နယ်ပေါတောမြို့နယ်ကအသက်၅နှစ်အရွယ်မိန်းကလေးငယ်အာရမပြုကျင့်ခံရတဲ့ကိစ္စရှမ်းပြည်နယ်တောင်ကြီးမြို့နယ်မဲတောင်ကျေးရွာကအသက်6နှစ်အရွယ်မိန်းကလေးငယ်အာရမပြုကျင့်ခံရတဲ့တရင်တွေကြောင့်မိဘတွေရဲ့စိုးရိမ်မှုတွေကပိုပြီးတော့မြင့်တက်လာခဲ့ပါတယ်။ရန်ကုန်မြို့ကအင်ရှင်မာတူကဆိုရင
်မခုခံမကာကွယ်နိုင်တဲ့ကလေးတွေအပေါ်မှာပေါ့နော်။ဘာမှနားမလည်တဲ့ကလေးတွေအပေါ်မှာဒီလိုမျိုးဟောဖြစ်တယ်ဆိုတာဘလို့မှလက်ခံလို့မရပါဘူး။နောက်ကျမတို့ရက်ွက်တွေကျမတို့မြန်မာပြည်ဆိုတာဆင်းရဲသားရက်ွက်အများကြီးရယ်လေ။ကျမတို့အခုနေတဲ့ရက်ွက်တွေဆိုလည်းဒီလိုပဲကိုသမီးအရွယ်ရောက်လာရင်အိမ်မတယောက်တည်းမထားရဘူး။နောက်ပိတ်ဆုံးဦးလေးလိုမျိုးဝမ်းကွဲလိုမျိုးဆိုရတော့မှပဲစိတ်မချနိုင်အောင်ပေါ့နော်။အဲ့လိုမျိုးမတင့်တော်ဘူးဆိုတာမျိုးတွေအဲ့လိုမျိုးထိပေါ့။ကျောင်းသားကျောင်းမြန်နေရအစားပေါ့နော်။ကြည်ရကိုသတမီနောင်လိုက်ရတယ်အများကြီးပါ။အခုဗမာပြည်မှာဒီမွေးစေဘာတွေကတအားပေါ့ကော်ရှူတာအစားပေါ့နော်။အဲ့လိုမျိုးတွေကဒူတိုင်းနီနီဆိုတဲ့ခါကျတော့ဘာမှကျမတို့စိတ်ချလို့မရပါဘူးရှင်။ကြရတာမြင်ရတယ်အကုန်လုံးပေါ့မွေးကင်းစတွေကအစားပါနေတော့တော်တော်စိတ်မကောင်းဖြစ်ရပါတယ်။ဒါပေမဲ့ကျမတို့ဘာလုပ်ကြမလဲ။ဘာဟိုဟာဖြစ်ကြမလဲလို့စဉ်းစားတော့လေကျမတို့ကဘာမှမတက်နိုင်ဘူး။ဥပဒေရတစ်ဖက်ကမစိုးမိုးပြန်ဘူး။ဥပဒေရတစ်ဖက်ကမထိရောက်ပြန်ဘူး။အဲ့လိုမျိုးတွေဖြစ်နေတော့ကျမတို့ကဘလို့မျိုးကိုဟိုဟာဖြစ်ရမလဲ။စိုးရင်ရတာစိတ်ဆင်းရင်ရလွဲပြီးတော့ဘာလုပ်ရမှမသိဘူးဖြစ်ရတာပေါ့နော်
။အခုလိုအရွယ်မရောက်သေးတဲ့မိန်းကလေးငယ်တွေအာရမပြုကျင့်ခံရမှုတွေဟာဒီနှစ်မှာပိုပြီးများလာတာကိုလည်းတွေ့ရပါတယ်။ရန်ကုန်တိုင်းအတွင်းမှာဆိုရင်ပဲမနှစ်က2015ခုနှစ်ကတပ်ငယ်မတိမ်းမှု130ရှိခဲ့ပြီးဒီနှစ်မှာပြီးခဲ့တဲ့အောက်တိုဘာလအထိ169မှုရှိခဲ့ပါတယ်။ဒီလိုတပ်ငယ်မတိမ်းမှုတွေတိုးပွားလာရတာကရဲစခန်းရဲ့အမှုကင်တွယ်မှုကြံ့ကြာတာရဲ့တရားရုံးတွေကထိရောက်တဲ့ပြစ်ဒဏ်တွေမချမှတ်တာတွေရဲ့ကြောင့်လို့ရှေ့နေဥရောပဆန်အောင်ကပြောပါတယ
်။မတိမ်းမှုတွေနဲ့ပတ်သက်ရင်ဥပဒေမှာဘယ်လိုပြဌာန်းနဲ့ကြာတဲ့နေ့တိုင်းတိတိကျကျလိုက်လာဆောင်ရွက်ဖို့လိုတယ်။အခုကအဲ့ဒီပေါ်ပြည်ဒီဗျရန်ကုန်မြို့လိုနေရာမျိုးမှာတောင်းမတိန်ချင်းခံရတဲ့ကိစ္စကိုတွားတိုင်ရင်တိတိယောက်ယောက်အေးအေးယူဆောင်ရွက်ပေးမှုမရှိတာတွေဟာအင်တာနက် Facebook တွေပေါ်မှာအများကြီးပေါ်နေတယ်။နေရီမှာဆိုရင်စိုးပွားရမရှိတော့ဘူး။အဲ့ဒါကြောင့်မလို့အခုလိုမရေမှုတွေပွားများနေတာ။ဒီတန်းမှုကြောင့်လည်းတတ်မှတ်လေ။အဲ့ဒီလိုကိစ္စရမျက်တွေပေါ်နေမယ်ဆိုသေတံကသေတံပဲ။နော်မမကလုံးဆောင်မှုကတိကျစီဖြစ်နေမှာပဲဒါကြောင့်မလို့ဥပဒေအတိုင်းတိကျလို့ဖို့လူတွေမလုပ်တဲ့ရဲကိုတိတိကျကျကိုပြင်းပြထန်တာရေးယူပြရမယ်အဲ့ဒါမှလည်းဒီမရေမှုတွေကိုတင်းချုံနိုင်မှာဖြစ်တယ်
အခုလိုမနှစ်ကထက်တက်ငယ်မရေမှုများရတာကညဉ့်ညမ်းဗီဒီယိုကားတွေလိန်စိတ်ကြွဆေးတွေမွေးရစေဝါတွေနဲ့ရက်တေစာကြောင့်ဖြစ်ပွားတာများတာလို့ရန်ကုန်တိုင်းဒေသကြီးလုံခြုံရေးနဲ့နစ်ဆက်ရေးရာဝန်ကြီးပုံမှုကြီးတင်အောင်ထွန်းကပြောပါရယ်ဘလို့ပဲဖြစ်ဖြစ်ဒီတက်ငယ်မတိမ်းမှုဟာချမှတ်တဲ့ပြစ်ဒဏ်နှဲပါတာကြောင့်ဖြစ်ကြောင်းကျူးလွန်သူတွေကိုတေဒဏ်ပေးတဲ့ကြောင်းဝေဖန်ပြောဆိုတာတွေချက်ချင်းလောင်လောင်ထွက်ပေါ်လာခဲ့ပါရယ်ကလေးတက်ငယ်မတိမ်းမှုတွေကိုတားဆီးဖို့နဲ့ထိရောက်စွာရေးယူစေဖို့အတွက်တက်ငယ်မတိမ်းမှုကျူးလွန်သူတွေကိုတေဒဏ်ပေးတဲ့ကြောင်းကမ်ပိန်းလှုပ်ရှားမှုတစ်ခုကိုရန်ကုန်မြို့မှာအင်ရှင်မတချို့ကမင်းရစတင်ခဲ့ပါရယ်တာသမီရှိတဲ့မိဘတွေမျိုးသမီးတွေအပြင်မြတ်တာတရားကြီးမားသူတွေလူမဆန်တဲ့လုပ်ရက်တွေကိုဆန့်ကျင်လိုသူတွေတိုင်းသူတို့ရဲ့ Facebook account profile မှာတက်ငယ်မတိမ်းမှုများတေဒဏ်ပေးပါဆိုတဲ့ပုံကိုပြောင်းပြီးသုံးရက်ကြာဆန္ဒဖော်ထုတ်တဲ့လှုပ်ရှားမှုပါဒီလှုပ်ရှားမှုတွေမှာပါဝင်တဲ့အင်ရှင်မတူက
ခုတလောကပေါ့နော်ဒီ3-4ရက်အတွင်းမှာလေအဲ့အမှုတွေက Facebook ကိုတက်ကြည့်လိုက်တာနဲ့တပြိုင်နက်တည်းအရင်ကဒါမြင်နေရတော့လေသူအဲ့ဒါလေးကိုပေါ့နော် logo လေးဆွဲပြီးတော့ခုခုည7နာရီကနေစပြီးတော့3ရက်လောက်ပေါ့နော်ဟိုကျွန်တော်တို့တငယ်ချင်းတွေအကုန်လုံးကို share ပြီးတော့စပြီးတော့လှုပ်ထားတယ်ငကုတော့လည်းဒီလိုမျိုးအမှုတွေကတော့ရှိတော့ရှိနေပါလိမ့်မယ်ခုကြတော့ဒီဖုန်းသုံးဆွဲမှုတွေကလည်းဒါမြင့်တက်လာတော့ internet သုံးကြတယ်ဆိုတဲ့အခါကျတော့ဘယ်ရောင်ကြောင်ကြားပါပဲဖြစ်ဖြစ်ဒီ Facebook ပေါ်မှာမြင်နေရတာကိုဒီမားတို့ကြတော့လည်းသမီးလေးမွေးထားတာလေအဲကြည့်လဲငါသမီးရလာကလေးတွေအဲဒီကလေးလေးတွေတနာပါတယ်ဟိုဒီကလေးတွေအနေနဲ့ဟိုဘာမှလည်းပြန်မလုံးနိုင်တဲ့အနေအထားပေါ့နော်ဒီမရင်းကြောင်တွေကလည်းတော်တော်တောင်းကျင်းနေတာလေတော့ဒီကလေးလေးတွေကဒီလူတော်မှမဖြစ်သေးဘူးပေါ့နော်သူတို့ဘဝမှာနာကြီးချက်အကြီးဖြစ်သွားပြီသူတို့ဘဝကြီးကတောက်လျှောက်ပေါ့နော်ဟိုအရေးမကြီးဖြစ်သွားမှာပေါ့နော်အဲသူတို့ရဲ့အနာဂတ်ကလည်းပဲအရေးဟိုတနာဖို့ကောင်းတာပေါ့နော်အဲ့ဒါလို့စဉ်းစားလိုက်ပြီးတော့စိတ်မကောင်းမြင်ရတာလည်းစိတ်မကောင်းဘူး ဒီဟာမျိုးဟာတကယ်ကိုဆိုရင်မိဘအတင်းနဲ့ပဲဖြစ်ဖြစ်ဟိုမိခလေးတယောက်အနေနဲ့ပဲဖြစ်ဖြစ်လုံခြုံမှုမရှိဘူးပေါ့မြန်မာနိုင်ငံမှာတကယ်လုံခြုံမှုမရှိဘူးအမြင်နဲ့ပေါ့တော့တစ်ခုကိုစိုးရိမ်နေရတယ်အဲ့လိုပုံစံမျိုးဆိုတော့ဒီကိစ္စကိုတော့ဒီတော်ထဲမှာလည်းအမြင်ဆုံးအကြောင်းတွေဆိုတဲ့ဥပဒေတွေဘာတွေကိုမှပြင်ဆင်သင့်တယ်ချမှတ်သင့်တယ်ပေါ့နော်
ရှင်းနေဥရောပဆန်အောင်ကတန့်ငယ်မတိမ့်မှုတွေရွှန်းနေပပျောက်ဖို့အတွက်တည်တံပေးဖို့ထိမလိုပဲထောင်တန်းအနှစ်20ချမှတ်တင်တယ်လို့မြင်ပါတယ
်ဒီတော့တိုင်ရေးရအလုပ်ကိုကောင်းမလုပ်တဲ့အတွက်လူတွေကကိုကိုနီကိုဟာနဲ့ကိုစဉ်းစားတော့တည်တံလောက်ဆိုရင်တော့အာဏာပြစ်သွားမယ်လို့တင်နေကျွန်တော်မထင်ပါတည်တံနဲ့တာအလုပ်လို့ရအပူပါပဲလို့ပြောချင်ပါလေကျွန်တော်အနေနဲ့တော့မတိမ့်မှုရဲ့တဘာဝနဲ့အပေါ်မှာမူတည်ပြီးတော့အနည်းနဲ့ဆယ်ဒီပေးလို့ရတဲ့ပုံမှန်ကိုဒီစီမံချက်တည်းအချာပြီးတော့တိတိယယအေးအေးပြီးတော့ဒီမှုနဲ့ပြည့်တဲ့မြအောင်ပေးမယ်ဆိုရင်တော့ကောင်းမယ်လို့ပဲကျွန်တော်ပြောချင်တယ
်။ဒါကတော့အရွယ်မရောက်သေးတဲ့ကလေးငယ်တွေအထမပြုချင်းခံရမှုတွေများလာနေတာတွေနဲ့ကျူးလွန်တဲ့သူတွေကိုထိရောက်တဲ့ပြည့်တံပေးဖို့တောင်းဆိုမှုတွေအကြောင်းတင်ပြခဲ့တာပါ။တက်ငယ်မတိမ့်မှုတွေကိုအမြင့်ဆုံးပြည့်တံအဖြစ်ထောင်းတန်းအနှစ်20ထိချမှတ်လို့ရကြောင်းသိရပါတယ်။ကျန်တဲ့မတိမ့်မှုတွေကိုမြို့နယ်အဆင့်တရားရုံးတွေမှာစစ်ဆေးတာဖြစ်ပြီးတက်ငယ်မတိမ့်မှုကိုတော့ခရိုင်အဆင့်တရားရုံးတွေကစစ်ဆေးတယ်လို့လည်းဆိုပါတယ်ခရိုင်တရားရုံးကပြည်တန်းထောင်တန်းနှစ်20အထိချမှတ်နိုင်ပြီးမြို့နယ်အဆင့်တရားရုံးတွေကတော့ထောင်တန်း9နှစ်အထိပဲချမှတ်နိုင်ကြောင်းလည်းသိရပါတယ်ဘာပဲဖြစ်ဖြစ်ဒီပြဿနာဟာတိုင်းပြည်ရဲ့ယဉ်ကျေးမှုအဆင့်တန်းကိုထိခိုက်နေတာကြောင့်ဥပဒေပြုရေးတရားစီရင်ရေးနဲ့အုပ်ချုပ်ရေးမဏ္ဍပ်3ရက်စလုံးကထိထိရောက်ရောက်ကင်တွယ်သင့်ပြီးဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်ရှင်